อิสราเอลฮามาสอัจากาซาตောင်ဘက်မှာရှိတဲ့ရာဖာမြို့အပါဝင်ကာဇာကမ်းမြောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ပွဲတွေပြီးသွားတဲ့အခါပါလက်စတိုင်းဒေသတခြားမင်းမဲ့စရိုက်ဖြစ်လာမှာဆိုရင်လည်းအတွက်လူဦးရေထူထပ်တဲ့ရာဖာမြို့ကိုဝင်ရောက်တိုက်ခတ်ခြင်းမပြုဖို့အမေရိကန်ကသတိပေးနေတဲ့ကြားကပဲအစ္စရေးရဲ့ခြေလျင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတာပါ။ရာဖာမြို့ဟာဟာမတ်စ်တို့ရဲ့နောက်ဆုံးခြေကုပ်စခန်းမြို့ဖြစ်တယ်လို့ဆိုပါတယ်။ကာဇာကမ်းမြောင်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့အကြောင်း AFP သတင်းမှရေးပါတယ်။ကာဇာမြောက်ပိုင်းဂျဘလီယာဒုက္ခသည်စခန်းနဲ့ဇိတ်ထွန်းအရတ်တီအပါအဝင်ရာဖာမြို့အရှိတ်ဘက်ပိုင်းမှာရဟန်းရင်နေတဲ့လေကြောင်းကနေတိုက်ခိုက်တာအမြောက်တင်နဲ့ပြစ်ခတ်တာတွေရှိခဲ့ကြောင်း AFP မှရေးပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရာဖာကနေထွက်ပြေးလာသူဒုက္ခသည်36,000ရှိနေပြီဖြစ်ပြီးဒီလူတွေအတွက်ဘေးကင်းလုံခြုံတဲ့နေရာမရှိတော့အောင်ဖြစ်နေပြီလို့ကာဇာကပါလက်စတိုင်းနေအရေးကိုကူညီဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကပြောပါတယ်မနေ့ပြန်မေလ14ရက်နေ့မှာကြာရောက်တဲ့အစ္စရေးလွတ်လပ်ရေးနေ့မတိုင်ခင်တိုက်ပွဲတွေပြင်းထန်နေတာပါမနေ့အောက်တိုဘာ9ရက်နေ့မှာဟာမတ်စ်ကအစ္စရေးကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ခင်ဗျာ